မအုပ်ဆုံးအနေနဲ့ပြည်သူလူထုကိုကိုစားပြုနေကြတဲ့ဆွတ်တော်၂ရာလုံးရဲ့ကိုယ်စားလှယ်တွေကခန်းစားချက်ကိုအကြမ်းမြင့်ကျွန်တော်သိကျင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥပုံမြအောင်ပြောပါခင်ဗျာ
ပြည်ကျတဲ့ကပ္ပလောက်ကတစ်ချက်ကြီးများအဲ့တော့ကိုယ်တိုင်ဥခက်တဲ့နိုင်ငံတွေကြီးရောဒီကိစ္စကိုကချင်းချင်းဆောင်ရွက်ပြီးဖို့ဆိုပြီးတော့တော်တော်ကြည့်နေအတွက်တော်ကိုယ်တိုင်တွေးလိုက်ရတယ်အဲ့ဒီနေ့ဒီကံကဥပ္ပိမာသမ္မတကိုယ်ရည်မှာပဲကျွန်တော်တို့ဒီကိစ္စရဲ့အလို့စားလို့တော့မှာဒီတက်မှုတွေဒုတိယဝန်ကြီးကအတွက်တော်မှာလာရှင်းပါတယ်အတိအကျကအဲ့ဒီမှာတရားဥပဒေစိုးမိုးမှုမရှိဘူးဒီနေ့ကလည်းဒီလိုမဖြစ်နိုင်ဘူးတခြားဟာလည်းမရှိနိုင်ဘူးဆိုတော့ပြောတယ်ဒါနဲ့တော့ဒီလိုမှမဟုတ်ဘူးဒီကုသရတဲ့လို့ဆိုကျွန်တော်ကြီးကအစိုးရကညစ်တဲ့ပတ်သက်လို့ထားပြတယ်အခုကျွန်တော်တို့2016ခုနှစ်ကိုပြောဆိုရတယ်ဘတ်ဂျက်ချင်းမကောင်းဘူးဒီဘက်ကလည်းဂျင်းနဲ့သဘာဝတူဂျင်းနဲ့ကြားလိုက်တော့မဆူရဘူးညားရလို့ဒီဝဲကမှာဒီချောက်ကူးတော့ကောင်းဘူးဒီမလို့လို့မဖြစ်ဘူးတော့ဖြစ်ပြီးတယ်တစ်ခါတည်းချောက်ကူးတော့ကောင်းမှာပါတီတွေလည်းသူကြီးအရင်တော့ဆိုလို့မကောင်းတော့ဘူးအခုလည်းညားရတယ်မှာဆက်ကြည့်ရတယ်ပြုစုပတ်တူကိုစူးရတယ်အဲ့ဒါပဲအဲ့ဒါကိုဒီနေ့ချင်းနဲ့မှာလေဆက်ပြီးတော့ဒီ TI ညာလို့ဒီလိုအဲ့ဒီမှာတစ်ချိန်တော့လေမင်းတို့ကတော့ကောင်းကင်ယူတူရတယ်ဘာလို့ problem လာပြီးဘယ်သူမှမကြည့်မင်းတို့စက်ပြီးဝီရှုံနဲ့ဒီလိုတက်လိုက်ဆိုပြီးတော့အဲ့တော့တော်ပြီးတော့ကဒီတူရဲ့ပုံရယ်ကကိုယ်ကလည်းကြောက်တာဒီကလည်းကြောက်ရတော့တော်ပြီးရတဲ့ဆုံးမကြိုက်တာလို့လို့ကအဲ့လိုအဲ့လိုအချိန်ရတော့ဟောကိုချင်းချင်းလို့ရတော့ဘယ်ကမှမတော်မရအောင်ဖြစ်နေတာလားရိဖြစ်နေတာ
ဦးသိန်းတန်းဦးခင်ဗျာခုနကဦးဖုံးမြအောင်ပြောတဲ့ထက်မှာစကြစီယာအကောင်းဆုံးတရားရတဲ့ချက်ကတော့တရားဥပဒေစိုးမိုးမှုမရှိဖြစ်နေပါလေဆိုတာအစိုးရကိုယ်စားလှယ်ကိုယ်တိုင်ကဖြေတယ်ဆိုတော့ဆရာဘယ်လိုနားလည်ရမလဲ
ပုံမှန်လေးလေးပြောရင်တနိုင်ငံလုံးအတိုင်းအတာနဲ့ဘာတွေဖြစ်နေလဲဆိုတာကိုပုံမှန်လေးလေးဝန်ခံလိုက်တယ်လို့ပဲကျွန်တော်တို့ယူဆမှာပါပဲခင်ဗျာဆိုတော့ကျွန်တော်တိုင်းပြည်မှာတရားဥပဒေမစိုးမိုးတာကြာပါပြီဆိုတော့အစ်စ်ကို260လောက်တော့ရှိနေခဲ့ပါပြီအခုတော့ပြောင်းဝန်ခံတာပေါ့နော်ကုလီဖြစ်ခဲ့တဲ့ကိစ္စတွေဗျာအဲ့လိုတရားမဲ့လုပ်ခဲ့ကြတာဟိုတဆိုင်ရကတိမီနေဝီလိုကဒီနေလေးတူတာဒီလိုတူနေတာမသိဘူးလို့ဆိုတာကျလို့တိုင်းဒီမှာတာဝန်မဲ့မှုကတကယ်ကိုတရားဝင်အစင်တာတရားဖြစ်နေပြီဘယ်ကိစ္စဖြစ်ဖြစ်ဘယ်တော့မှတာဝန်မယူဘူးเนาะအဲ့ဒါဟိုအဲ့လိုလက်လွတ်တပယ်ပဲဖြေကြတာဒီတလုံးနဲ့ဒီတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကတော့အပန်းတိုင်းပြောရတော့ပွင့်ပွင့်လင်းလင်းနဲ့တိုင်းနိုင်ငံလုံးမှာဖြစ်ပေါ်နေတဲ့အနေအထားကိုဝန်ခံလိုက်တာဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်ဘယ်လိုဆက်ပြီးတော့ရှေ့တိုးလောက်ရမလဲဆိုတော့ဆွတ်တော်ကိုယ်စားလေးပြည်သူကိုစားပြုထားတဲ့ပုဂ္ဂိုလ်တွေကဘယ်လိုရှိကိုဆက်တိုးကြမလဲခင်ဗျာဤရောဒီကိစ္စနဲ့ပတ်သက်ပြီးတော့
အကြီးကဆိုတာ KNL ရောနောက်ခုရောဝါဝါဒီဘက်ကသမားတက်ကအနိုင်မဆိုင်ဘူးဘာလို့လဲတစ်ခါတည်း KNL ရောဝါဝါရောသူတို့ဆက်တိုးနေတယ်ဘယ်လိုလဲဆိုတော့ခဏကြည့်တယ်ခင်ဗျာဒီစစ်တပ်ကအာဏာရောင်းမလို့မရဘူးတကယ်ကြီးကဆွတ်တော်ကိုယ်စားလေးပါလေကျွန်တော်ကပြောချင်တာအဲ့ဒီဒေသဆိုင်ရာဥပဒေပြည်သူတွေတော့ဘယ်လိုကိုယ်ရည်ရည်ပြောရလဲကိုယ်ရကိုအင်းကြီးနေနေလို့ရှိရင်ဟလာဒီလိုဒီလိုပဲအချုံးကြကြမယ်မသိဘူးဆိုအသက်ခံနေတယ်နော်အဲ့တော့အဲ့ဒီကောက်ကြည့်တဲ့ဒီရည်နဲ့ကိုယ်စုရကြည့်ရလိမ့်ဒီရည်နဲ့တစ်ဖက်ကြောက်တယ်တစ်ဖက်တည်းပြီးတော့လက်ကြည့်တယ်နောက်စစ်စစ်ကောက်နေတဲ့ညကိုလွမ်းမိတယ်ပြီးနေတဲ့ဒီကောင်ကတို့ဒီရည်ဟိုသလားတစ်ဖက်ကဖြေကရဆုံးလို့ပြောလို့ရှိမှအဲ့ဒီမှာတော့ကက်တယ်လက်ပေါက်ပေါက်ပဲကြားလိုက်ကြည့်တယ်အဲ့တော့ဒီကတိကပြောရည်ကဒီလေကြောင်းနေမဖြစ်ဘူးသူခဏတော့ကြွားနေကြတော့ကတ်အားနေတယ်တတော်ကနေလည်းအသက်ခံရတယ်ပေါ့နော်အဲ့တော့အသက်ခံနေလို့ရှိရင်တော့အဲ့ဒီအချိန်လေးနဲ့အချိန်ခေါက်ကြည့်ပြီးတော့အဲ့ဒီနေလို့ရတဲ့ချိန်ရောက်နေတာကြာအဲ့ဒီနေရာအဲ့ဒီနေရာဥစားချိန်လေးရလည်းမဟုတ်ဘူးဘာလို့ကျွန်တော်ယူတယ်ကျွန်တော်ကလည်းဒီနေ့ရည်ရည်ရဖြစ်နေ
ဘာသာအောက်ခြေဝန်ထမ်းတွေပေါ့သူတို့ကြောက်နေရတယ်ဆိုတာအထက်အာဏာပိုင်တွေကတရားဥပဒေနဲ့မလုပ်နိုင်ဘူးလားဒီကိစ္စကိုဆရာဘသူတွေနဲ့ဆက်သွယ်နေရကျွန်တော်သိရဆိုတာဘသူတွေလို့ဆရာအကြမ်းမြင်ပြောလို့ပါလေ
ခင်ဗျာဟုတ်ဒီအရေးကဘာလို့အပိတ်တွေဘသူလဲဆိုတာဒါတစ်ဖက်နဲ့တစ်ဖက်နဲ့ငါအပိတ်နေတော့ဦးဗျာ
အဲ့တော့တစ်ဖက်နိုင်ငံကိုကြောက်နေရတာပေါ့အဓိကအချင်းကတရုတ်ကျက်ပြောကားရောမလုပ်နိုင်ဘူးဆိုတဲ့သဘောလား
မနက်ဒီကမှလည်းမြန်မာနိုင်ငံမှာဒီတရုတ်ကမှရှိတဲ့ကိစ္စတွေကအခုလိုရှိနေကြသမလားလို့ဆိုတာတရုတ်ပြည်ရုပ်စုခိုးတော့ဒီကိုယ်ကိုယ်ကစပါးတင်တော့ရတယ်ဗျာအဲ့ဒီကခဏလေးသဘောပေါက်ဖို့ဒီကမြန်မာနိုင်ငံကြီးကဒီစစ်ကမ်းတော့တချို့ကိစ္စတွေမှာသူတို့မနိုင်တော့ခြေကြီးပေါ်နေပြီ
ဟာအဲ့တော့အမိမျိုးကိုတလမအထီးမခံဘူးဘာညာဆိုတော့အလကားပဲပေါ့ဆရာကျွန်တော်သိချင်တာကအဲ့တော့စောစောကပြောတဲ့အာနာရှင်နဲ့လွန်တင်တဲ့ခရိုနီတွေစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရောဘလောက်ပါဝင်နေပါလဲဒီထက်မှသူတို့ကတော့မပါဘူးလား
အဲ့ဒီတော့ဘောဒတ်ကြီးကဒီဘောဒတ်ကြီးကတကယ်ဒီလိုမျိုးကြပြောတယ်ကျွန်တော်တို့မလုပ်ချင်ဘူးအဲ့ဒီကလည်းကျွန်တော်တို့အသက်ကိုခက်ခဲချင်းနေကြရတာလေဒါပေမဲ့တစ်ချက်ကလည်းဒီဆိုးအပ်ခက်ဒီနေ့ဘောဒတ်ကိုပြုတ်တာအဲ့လိုလုပ်တယ်နောက်ဝီချိုကလည်းပတ်သက်တဲ့ဒီချက်ကြီးကဒီဘောဒတ်ကိုပြုတ်ပြောင်းလုပ်တယ်
ဟုတ်ကဲ့ဒါကတော့ရုပ်ပြစမြတ်ဖြစ်လွန်ပါလေဦးသိန်းတန်းဦးဘယ်လိုသဘောရပါလဲခင်ဗျာဘိုးဘက်ကချင်းချောက်ပြီးတော့အသက်အန္တရာယ်ကြောက်လို့ဘာမှမပြောဘူးဆိုပြီးအောက်ခြေအာဏာပိုင်တချို့ကပြောတဲ့ကိစ္စကိုကျွန်တော်လက်ပိုက်ကြည့်နေရမလားခင်ဗျာရော
ကျွန်တော်ကတော့ရအဲ့ဒီဟာကိုအချုပ်ချာအာဏာကဘယ်သူပဲထဲမှာရှိကလေးဒီအဲ့ဒါကိုလည်းကျွန်တော်ကစဉ်းစားမယ်နောက်ပြီးတော့ဒီသယံဇာတတွေကကျွန်တော်အခုပို့ပြီးတော့ထင်ထင်ရှားရှားမြင်လာပြီပေါ့ဗျာဖြီးရင်းစစ်ကြီးပါဘာကြောင့်မို့ငင်းချမ်းမှုမရနိုင်လဲဆိုတဲ့ပြဿနာဟာဒီအခက်အခဲတွေပါနေတယ်ဒီလိုအခြေအနေမျိုးတွေရင်ဆိုင်နေရတဲ့အတွက်လူတွေတခုငင်းချမ်းမရနိုင်ဘူးဆိုတော့ပေါ့ဗျာဒီဟာအချက်တက်တစ်ခုနေတယ်တခြားဘက်ကလည်းရှိနေပါတယ်ကျွန်တော်တို့တိုင်းပြည်ကိုအခွင့်အရေးယူပြီးတော့သူပြောတဲ့ခုနဆရာပြောတဲ့တဖက်နိုင်ငံဆိုတာလည်းတတော်တွေခုတ်အထဲတွေဝင်းတို့တွေလုံနေတာဒါတွေကလည်းပဲသူတို့သဘောနဲ့သူတို့တော့တို့လို့ရမယ်မထင်ပါဘူးဗျာကျွန်တော်တို့နိုင်ငံရဲ့အချုပ်ချာအာဏာတဲကိုဝင်ရောက်ပြီးတော့လုတ်ကင်နေတာလုတ်ပြီးတော့ဆွတ်ဖက်နေတာဒါတွေကမြင်တွေ့နေရတဲ့ကိစ္စတွေပဲအဲဒါကသူတို့သဘောနဲ့သူတို့တက်တက်တော့လုတ်လို့မရဘူးဘယ်သူတွေပါဝင်ပတ်သက်နေကြလဲဟိုအသက်ကိုဖက်နဲ့ထုတ်တာဆိုတာဟုတ်မှာပါဒါကတက်တက်ကကဲကျန်ကြလောပေါ့ဗျာတော့ဒီပနရှိတဲ့လူကဗိုလ်ကြတဲ့စနစ်ကကျွန်တော်တိုင်းပြည်မှာအမြင့်တွေလာတာအနည်း60လောက်ရှိပြီဆိုတဲ့ခါကျတော့အဲ့ဒီနေရာတွေမှာသူတနက်ကင်ကိုတနက်ကင်နေရာတွေကျတော့ပူပြင်းထန်လာတာပေါ့ဗျာပြည်လွင်မှာကတော့တိုင်းသူပြည်သားကတနက်မရှိတဲ့ခါကျတော့တနက်ရှိတဲ့လူနိုင်ကျင်တာခန်းနေရတဲ့ဘဝနေပြီပေါ့တနက်ချင်းကျတော့ပူပြီးတော့လူကြတဲ့ခါကျတော့ပူပြီးတော့ကြီးတဲ့တနက်ကပူပြီးတော့အာနာရှိတဲ့သဘောပါပဲအဲ့ဒီခါကျသေးတဲ့တနက်ကကြီးတဲ့တနက်ကိုမပြောဝင်တဲ့ခါမျိုးဖြစ်တာပါ
ဟုတ်ကဲ့နိုင်ငံနဲ့ပတ်သက်လို့လေကျွန်တော်တို့အနောက်ဘက်အင်ဂျင်ချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိစ္စဆိုရပါစို့ဒါရေအောက်ကသဘာဝတန်ငွေတူဖို့ရေးကိစ္စနဲ့အငင်းပွားတယ်ဒါနှစ်နိုင်ငံကြားမှာအငင်းပွားတယ်ဆိုရင်ဒါ ICJ ရှိတာပဲနိုင်ငံတကာသက်ဆိုင်ရာခွင့်ရနေရှိတယ်ကုလသမဂ္ဂသက်ဆိုင်ရာအဖွဲ့အစည်းကဆောင်ရွက်နေတာရှိတယ်ဆိုတော့ဒီကိစ္စကိုအဲ့လိုနိုင်ငံတကာရိသွားလို့မရဘူးလားဆရာဦးသိန်းတန်းကိုတကယ်လို့ပေါ့ဗျာနှစ်နိုင်ငံအကြဖြစ်တဲ့ပြဿနာသာဖြစ်ခဲ့လို့မှန်ရင်နိုင်ငံတကာကိုမတင်သင့်ဘူးလားဆရာဦးသိန်းတန်းကိုခင်ဗျာ
အတင်းနဲ့လာပေါ့ဗျာဒါကိုကယူယူဆက်ဆောင်ရတယ်ဒါပေမဲ့တခုရှိရပေါ့ဗျာကိုကသူ့စီကပိုက်ဆံကြည့်တာသူ့ရိတ်ကိုသူ့ကျေးဇူးရှိပါတယ်လို့ပြောခဲ့ပြီးတော့ကျေးဇူးရှင်ကိုကျေးဇူးဖို့ခက်တာလည်းဖြစ်နိုင်တာပေါ့ဗျာဒါကအမျိုးသားအကျိုးစီးပွားကိုတိုင်းပြည်ရဲ့တက်လာအကျိုးတွေတဲ့ကိစ္စတရားကိုတကယ်ကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ပြည်သူလူထုရဲ့အပေါ်မှာတာဝန်သိမှုရှိကံတိုင်းပြည်ရဲ့ဒေသန်ဇာတ်တွေပြတ်သုံးမသွားအောင်တတော်တည်ပြုံးမတော့အလိုကိစ္စတွေဆောင်ရွက်ပြန်ပါတယ်ဘာလို့ဆိုတော့အခုကဘာကြီးရဲ့အနေထားကဟုတ်တယ်လို့လို့လို့ရတယ်မဆရာစုအနေထားမျိုးမဟုတ်ပါဘူးဒါနိုင်ငံကခုံရင်းနေရှိတယ်နိုင်ငံကအဖွဲ့အစည်းတွေရှိတယ်ရှားကိစ္စတွေအများကြီးရှိပါတယ်ဒါတောင်ပြုပင်လည်းပြင်ကိစ္စတွေကျွန်တော်တို့မြင်နေရတာပဲဒါလို့ပြောနိုင်နေရတယ်ရှိတယ်ပြောရဖို့နဲ့ပြောဖို့တာဝန်ရှိတယ်လို့တာဝန်သိဖို့အဓိကလိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ပြောတော့ပြောသင့်တယ်ဗ
ျဟုတ်ကဲ့ကျွန်တော်တစ်ခုသတိရတယ်တစ်ချိန်တုန်းကဝန်ကြီးတစ်ပါးကပြောဦးရမှလားအခုလက်ရှိဝန်ကြီးကဟုတ်ကဲ့လက်ရှိဝန်ကြီးကပဲဒီတရုတ်ရဲ့ကျေးဇူးကိုမမေ့ပါနဲ့ဆိုပြီးတော့ဆရာဦးဖုံးမြအောင်လည်းမှတ်မိမယ်ထင်ပါတယ်ဆရာဆိုတော့ဥသိန်းတောင်ဦးပြောသလိုတရုတ်ကျေးဇူးကိုများ ngắt ွက်နေရလို့ဆိုရင်လည်းလွန်လွန်းတာပေါ့ဆရာဆိုတော့ကျွန်တော်ဒီမှာဆက်ပြီးကြည့်ချင်တာကမြစ်ဆုံတုံးကလည်းပဲတရုတ်နဲ့ဖြစ်တဲ့ကိစ္စပဲပြည်သူတွေရဲ့အင်အားနဲ့လို့ပဲပြောရမယ်ထင်ပါတယ်ဟန်တားနိုင်ရတယ်အခုခါမှာတော့လူလူနီနဲ့ဟန်တားနိုင်မယ်အလားတော့ဘယ်လောက်ရှိပါသလဲခင်ဗျာလူလူကိုယ်စားဖြစ်တဲ့ဦးဖုံးမြအောင်ပြောပါခင်ဗျာ
ဒီလိုအမှန်တကယ်ကျွန်တော်တို့ရဲ့စီရီးယားကိုပြီးတော့မသွားနိုင်ဘူး။ဘာလို့လဲဆိုတော့အဲ့ဒီကကိုလေးကကိုလိုဘယ်လိုအားလုံးကြောက်အောင်ဖြစ်နေသလိုမသွားနိုင်ဘူး။ဒီလိုမျိုးကဘာမှမဆိုင်ဘူး။အစ်ကြီးကြီးနာမကြီးကဘူးလည်းမဆိုင်ဘူး။အစ်ကြီးကြီးရောရောက်တယ်မှာလို့ဒီခုနပြောလို့ရခိုင်ရင်းရောက်ရတယ်။ကြောက်ဘူးတယ်။ရေသေးကြောက်လိုက်တယ်။နောက်လည်းအစ်ကြီးအိမ်ကဒီထက်လို့ဒီသူလည်းအင်းကိုဘယ်လိုဒီတော့ကောက်ဘူးတယ်။အင်းထားလို့ဒီတော့ကောက်ဘူးတယ်။အဲ့တော့ဒီကတော့အဲ့ဒီကမှဟိုရောက်သွားတဲ့ဘောတော့ဘယ်ရောက်တော့ဖြစ်သွားတာဗျာ
။ဟုတ်ကဲ့ဦးသိန်းတောင်ဦးခင်ဗျာကျွန်တော်မြစ်ဆုံတုံးကလုခဲ့တာကိုအတော်လေးစိတ်ထဲမှာနှစ်ထောင်အားရဖြစ်ပါတယ်အခုကမြစ်ဆုံမှလို့ဘာကြောင့်မလုနိုင်ဘူးလဲဆရာလုနိုင်ရအကြောင်းမရှိဘူးလားဆရာ
အကြောင်းကတော့ရှိတယ်ဗျာဒါလူလူကိုတကယ်ယုံကြည်ရင်ပေါ့နော်ဒီလူဒီလူကြီးကိုမှန်မှန်ကန်ကန်ပြောပြအခုဖြစ်ခဲ့ဗျာဒီမာတာနဲ့ EID ရိစိုက်တဲ့ဆက်ဆက်မှုတွေရှိတယ်ဗျာတဘာဝကနေနေအုတ်တုံကျက်စီးပြုံးပြီးနေရတာဒါတွေအကုန်လုံးကခုနကကျွန်တော်ပြောတဲ့နိုင်ငံရေးပြဿနာမှာဒီပြည်ရန်ဇာတာတွေကအတူတူနဲ့ကိုယ်ယူနေကြတဲ့အနေအထားတွေပေါ့နော်အဲ့လိုဒီကနေ့ကြီးနေပြီးတော့တကယ်လို့သာအခြားနိုင်ငံတခုကကျွန်တော်ဗေနိုင်ငံလို့မပြောပါဘူးကိုယ့်ပြည်တွင်းကိုဝင်ရောက်ပြီးတော့သူ့ပြည်ဇာတာတွေထုတ်နေတယ်အနိုင်ရှင်းနေတယ်ဆိုရင်တော့သက်ဆိုင်ရာအစိုးရတရားကကိုယ့်လူမျိုးကြီးကိုစုပ်တော့နော်ကိုယ့်တပ်ကိုအင်အားစုပြီးတော့ဒါနိုင်ငံကစီမင်းကိုတည်နှိမ့်နေပြီးသားပဲမြစ်စုံရဲ့အနေအထားမတူတာကတော့မြစ်စုံတုန်းကတော့ကျွန်တော်တူးချင်းအယူဆရအဲ့ဒီအချိန်မှာမြန်မာနိုင်ငံအစိုးရကဒီတပ္ပရာဥပမာအစိုးရရဲ့ဗမာပြည်ပေါ်တည်နိုင်ငံရေးပေါ်တည်ကြောင်းတဲ့မှုကိုအမိရဖန်ဆုပ်ဖို့အတွက်ရည်စင်းကြပြီးကြက်လိုက်တာလို့ကျွန်တော်ယူဆတယ်ဗျာအခုချိန်ကြီးကတော့ပူချွတ်ခွေးတယ်ဗျာဒီလင်းမှာလည်းပဲတူထူးခြားတဲ့ကြောင်းတဲ့မှုတွေဖြစ်ပြီးတော့ပြဿနာရင်းဆိုင်နေရတဲ့အချိန်မှာတပ္ပရာဥသိမ်းရှင်အစိုးရရဲ့နောက်ဆုံးကာလတွေရောက်နေတဲ့အနေအထားတရဖြစ်နေတယ်အဲ့ဒီပေါ်မှာ ဟိုလုတ်ကျင်တဲ့စိတ်လုတ်ကျင်တဲ့စိတ်ဆန္ဒလည်းရှိဖို့လိုတယ်ဗျာနောက်တစ်ခါဟိုဒီလုတ်ရဲတဲ့တတ္တိတွေရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥပုံမြန်ကိုကျွန်တော်မေးရင်တော့ခုကအခုချွတ်တော်ဥက္ကဋ္ဌနေပြီးတော့နိုင်ငံတော်သမားစီစာရေးတယ်ဆိုတော့အဲ့ဒီနေ့မှာပဲသမုဒုတိယဝန်ကြီးကလာပြီးရှင်းတယ်ဆိုတော့အဲ့ဒီစာပြတဲ့ကိစ္စတစ်ထောင်နဲ့ပြပြသွားပြီလားခင်ဗျာနောက်ထပ်များဘာများပြန်လဲတွန်းပြန်လာဖို့မျှော်လင့်ချက်ရှိပါလဲနိုင်ငံတော်အုပ်ချုပ်ရေးရန်တရားသမ္မတတို့ဘက်ကပြီးတော့ဒီချွတ်တော်ဘက်ကရောဘာများဆက်လက်ဆောင်ရွက်ဖို့အစီအစဉ်ရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့အထူးအဖွဲ့ကစားဝင်ချင်ရတဲ့ဒီအုပ်ချုပ်မှလည်းအဲ့ဒီအခြေခံရမှာပါပဲဒီကိစ္စကတော့ခုမှမပေါ်ဘူးနော်ဆိုတော့ဒီကကခုမှလည်းဆရာပြောလို့ပြောပြစ်စုံနေကြလို့မတူတာမိစ္ဆာကဂျီဂျီလောက်ရကြပြီးတော့ဒီပိုဇီရှင်ကဒီတနည်းအားဖြင့်ပဲရှိတယ်ဒီပိုဇီရှင်ကတွေ့တော့ဘူးအားကမှလည်းရှိတယ်ဒီပိုဇီရှင်ကလည်းတွေ့တယ်ဒီနေ့မှာမဖြစ်နိုင်ဘူးဒီလိုဆက်ကအာဏာလည်းမရှိဘူးဟိုစစ်တပ်ကလည်းဟိုနေရာမှာဟိုအာဏာမရဘူးတော့ပြန်မှကြည့်လို့ပြောင်းကတည်းကလည်းသူတို့လည်းသိနေရတော့ဘူးပေါ့
ဟုတ်ကဲ့ဦးသိန်းတန်းကိုကျွန်တော်နောက်ဆုံးမေးချင်တာကဆိုတော့ဒီစိန်ခေါ်မှုကြီးဟာအနာဆွဲပြောင်းပြီးလာရင်အစိုးရသေးတက်လာရင်ရောကံရတွေရလွယ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်လားဆိုတော့ဦးသိန်းတန်းရဲ့
ကျွန်တော်တော့မျှော်လင့်နေရတယ်ဟုတ်ကဲ့လာမယ်ဆိုတာသူတို့ကတခင်းနဲ့ရွေးချယ်တဲ့နေ့ဒီလိုဆိုတာဖြစ်တယ်ပြည်သူလူထုကြီးကအဲ့ဒီအစိုးရဆုံးဖြတ်တာကိုဟိုနောက်ကရေးရေးကြီးနေလိုက်ကြမှာတင်တယ်ဆရာနောက်ပြီးတော့ဒီကိစ္စကပြည်သူငြိမ်းချမ်းရေးရှိကြလို့ရှိရင်ဘယ်လိုဒီမသိဘူးမသိလို့ဟိုနိုင်တဲ့စီးရင်လုပ်ရဆိုတဲ့ဒီကိစ္စမျိုးကမရှိနိုင်ပါဘူးပုံလင်းနေတာမှလည်းရှိပါအဲ့နောက်တက်လာတဲ့အစိုးရကိုခေါင်းဆောင်တဲ့ဒေါ်အောင်ဆန်းစုကြည်ကအမျိုးအမည်ကြီးမားပြီးတော့နိုင်ငံတကာအထူးအရှင်တွေရှိပြီးတော့တတိယရှိရေးရေးကြီးနဲ့တိုင်းပြည်ရဲ့အခြေအနေကိုပြည်သူလူထုချပြရတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့အတွက်ဒီကိစ္စဟာဒေါ်အောင်ဆန်းစုကြည်ပြတ်လာရင်တော့ပြည်လည်နိုင်တယ်လို့ကျွန်တော်ပြောလိုက်ပါတယ်